Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ဒီအမေရိကန်တိုင်းရဲ့2019ခုနှစ်ဧပြီလ6ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30.48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမင်ပါမတ်အင်ဂျင်နဲ့အတူဒီနေ့ခြေတဲရောက်သတင်းတွေကိုကြေညာပေးမှာပါအမေရိကန်သမ္မတကမက္ကဆီကိုနေဆက်စစ်ဆေးစခန်းကိုသွားကြည့်ခဲ့ပါတယ်အာဖဂန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့ပါကစ္စတန်ဆွေးနွေးခဲ့ကြပါတယ်အမေရိကန်နဲ့ဗင်နီဇွဲလားတင်မှတ်မှုလျှော့ချရေးဆွစ်ဇာလန်ကတာဝန်ယူချောင်းဝင်ပေးဖို့သဘောတူလိုက်ပါတယ်ဒီသတင်းတွေနဲ့အတူနောက်ဆုံးရထူးခြားတဲ့သတင်းတွေကိုကြောပြပေးမှာပါကိုညာဝေအောင်ရေ
ဟုတ်ကဲ့ပါခင်ဗျာမကြာခင်ကြောက်ရွံ့လာတော့မယ်မုတ်တုံရာဒီမတန်ခင်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းထဲမှာချိုးတင်ပြင်ဆင်မှုတွေလုပ်နေတဲ့နိုင်ငံပတ်သက်ပြီ
း Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season
ဘူလန်မက UNHCR နဲ့ဒီလူသားချင်းစာနာတဲ့အဖွဲ့တွေကဘာတွေလုပ်နေကြသလဲဆိုတဲ့သတင်းအပြည့်စုံကိုမကြာခင်နားဆင်ရဖို့ရှိပါတယ်တခါအမေရိကန်ပြည်ထောင်စု Oregon ပြည်နယ်မှာလဲရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုအသိပေးတဲ့ညီလာခံတစ်ခုကျင်းပနေပါတယ်တခါ25နှစ်မြောက်ခဲ့ပြီဖြစ်တဲ့ Rwanda လူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကလူကုန်ကူးခံရသူတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းတင်ဆက်အောင်ပါ။နောက်ဆုံးမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါဦးဗျ
။ American သမ္မတ Donald Trump အနေနဲ့ American Mexico နယ်စပ် Calexico မြို့ကနယ်စပ်ဖြတ်စစ်ဆေးစခန်းကိုသွားကြည့်ခဲ့ပါတယ်။နေဆက်စစ်ဆေးတပ်သားတွေအောက်တိုဘာလတွင်နဲ့ Trump အစိုးရဖွဲ့ဝင်တွေနဲ့ပြည်နေတဲ့ခန်းထဲမှာသမ္မတ Trump ကဒီဒေသတွေနေဆက်တတိုင်းကာတဲ့နေနဲ့အပြင်ကလူတွေတိုင်းပြည်ရဲ့ဝင်မလာအောင်တားဆီးရမှာတိုးတက်မှုတွေရနေပြီလို့မနေ့ကချီးကျူးလိုက်ပါတယ်သမ္မတ Trump ကတိုင်းပြည်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာပြည့်စုံသွားပြီးအပြင်ကလာတဲ့သူတွေကို sorry ပါလက်မခံနိုင်တော့ဘူးလို့ပြောရတော့မယ်ဒီဝင်လာသူတွေကိုတကယ့်ကိုတင်းတင်းကြပ်ကြပ်စောင့်ကြည့်တားဆီးသွားမယ်လို့ဆိုလိုက်ပါတယ်သမ္မတ Trump ကဆက်ပြီးအမေရိကကိုလူတွေဝင်ရောက်လာကျင်တာကအကြောင်းနှစ်ချက်တည်းကတစ်ချက်ချက်ကြောင့်ပဲဖြစ်တယ်။တစ်ချက်ကတိုင်းပြည်ကတကယ့်ကိုတိုးတက်လွန်လွန်ဖြစ်တယ်။နောက်တစ်ချက်ကတော့ရိုက်စားလုပ်ချင်ကြတဲ့သူတွေလာကြတာဖြစ်တယ်။ဒီနေရာမှာဂိုင်းသားတွေနဲ့တခြားလူမျိုးစုံတွေပါတယ်။အဲ့လိုလူမျိုးတွေမဝင်လာသင့်ဘူးလို့ဆိုလိုက်ပါတယ်။ဒါအပြင်သမ္မတ Trump ကပဲမက္ကဆီကိုအနေနဲ့ပြောင်းရွှေ့အခြေချမဲ့သူတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ပေးရင်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ချင်နေတယ်ဒီနယ်စပ်ပိတ်မဲ့သူ့သဘောထားကိုမပြောင်းသေးဘူးတစ်ချိန်ချင်းပိတ်ပစ်ကောင်ပိတ်ပစ်မယ်လို့မက္ကဆီကိုနယ်စပ်ကိုမထွက်ခင်လေးမှာပဲအင်ဂျီတော်မှာပြောခဲ့ပါတယ
်အင်တာနက်နှုန်းမြင့်မားတဲ့ကျိုးမဲ့ကွန်ရက်အဖြစ်နာမည်ကြီးတဲ့ 5G နည်းပညာမျိုးဆက်ကိုတည်ဆောက်မဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေးကိုဝင်ခွင့်ပြုမယ်ဆိုရင်ရင်ဆိုင်ရမယ့်လုံခြုံရေးအန္တရာယ်အလားအလာသတိပေးချက်တွေကိုနိုင်ငံအတော်များများကဂရုမစိုက်ကြဘူးလို့အမေရိကန်ပြည်ထောင်စုကတည်ရှိထားပါတယ်။အထူးသဖြင့်အမေရိကန်မဟာမိတ်နိုင်ငံတွေရှိနေတဲ့အရှိတောင်အာရှကိုဒီအလားအလာကအထင်ရှားဥတီနေပါတယ်။ဟွာဝေးကုမ္ပဏီကြီးနဲ့အပြိုင်ဆိုင်ပူးပေါင်းပြီး 5G ကွန်ရက်နည်းပညာကိုလာမယ့်နှစ်တွေမှာမိတ်ဆက်ထုတ်လုပ်ဖို့အဲ့ဒီနိုင်ငံတွေကပြင်ဆင်နေကြတာပါ။ဖေဖော်ဝါရီလကထိုင်းနိုင်ငံချွန်ဘူရီမှာဟွာဝေးကုမ္ပဏီရဲ့ 5G နည်းပညာကိုစမ်းသပ်ပြသခဲ့တာဟာဟွာဝေးရဲ့ 5G ကွန်ရက်ဝန်ဆောင်မှုအပေါ်စိုက်ဘာလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုအလားအလာတွေကိုထိုင်းအာဏာပိုင်တွေကခြေထည့်လိုက်တာပဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်း Global Telecom ကနိုင်ငံရဲ့တခုတည်းသော 5G ကွန်ရက်အသစ်ဖြစ်ဟွာဝေးကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်းနေပါပြီ။မလေးရှားမှာဆိုရင်လည်းဆက်သွယ်ရေးနဲ့ Digital ဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Maxi ကနေ 5G ကွန်ရက်တည်ဆောက်မှုအတွက်ဟွာဝေးကုမ္ပဏီနဲ့လက်မှတ်ရေးထိုးသဘောတူခဲ့ပါတယ်ရှင်။
American သူတမရာမိုက်ပန်စ်ကဗင်နီဇွဲလားအစိုးရပိုင်ရေနံကုမ္ပဏီကသင်္ဘော34စီးနဲ့ကျူးဘားနိုင်ငံကိုရေနံတင်ပို့နေတဲ့ကုမ္ပဏီတစ်ခုကိုစီးပွားရေးတိုက်ခတ်ပိတ်ဆို့လိုက်တယ်လို့ဆိုပါတယ်။ American သူတမရာမိုက်ပန်စ်ကဒီဗင်နီဇွဲလားရဲ့ရေနံတရားဗင်နီဇွဲလားပြည်သူပိုင်ဖြစ်တာမျိုးအခုလိုလောက်ရတာလို့ဆိုပါတယ်။အခုလိုအချိန်မှာ American နဲ့ဗင်နီဇွဲလားနိုင်ငံကြားပြင်းထန်လာတဲ့တင်မာမှုတွေလျှော့ချဖို့ဗင်နီဇွဲလားနိုင်ငံကဆွစ်ဇာလန်တန်ယုံအနေနဲ့American ကုစားပါဆောင်ရွက်ပေးရေးသဘောတူညီချက်ကို American နဲ့ Switzerland တို့အမနေ့ကသဘောတူလိုက်ကြပါတယ်။ဒါပေမဲ့ဒီသဘောတူညီချက်လက်တွေ့ထိရောက်ဖို့ Venezuela နိုင်ငံဘက်ကသဘောတူထောက်ခံပေးဖို့လိုနေပါတယ်။ American အနေနဲ့ Venezuela တိုက်ခိုက်ခံကောက်ဆောင် Juan Guaido ကိုတရားဝင်ကြားပြသမ္မတအဖြစ်အတိအမှတ်ပြုပြီးမှာ အမေရိကန်နဲ့တာဝန်ဆက်ဆံရေးကိုဗင်နီဇွဲလာကစပြတ်ခဲ့တာပါအခုလိုတာဝန်ရေးကိုစားပြစ်မှုသဘောတူညီချက်ကိုဆွစ်ဇာလန်နိုင်ငံမြို့တော်ဘန်မှာဆွစ်ဇာလန်နိုင်ငံဆိုင်ရာအမေရိကန်သံမတ်အက်ဒ်မက်မလန်မူလန်နဲ့ဆွစ်ဇာလန်နိုင်ငံရဲ့ဝန်ကြီးအစ်နာစီယိုကက်ဆစ်တို့ကြားမှာလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီမှုကြောင့်ဆွစ်ဇာလန်အနေနဲ့အမေရိကန်နဲ့ဗင်နီဇွဲလာကြားပြင်းထန်လာနေတဲ့တင်းမာမှုတွေကိုရှော့ချပေးဒေတာတစ်ခုလုံးကိုစားအထောက်အကူပြုပေးဖို့အခွင့်အလမ်းရလိုက်တာပါလို့ဆွစ်ဇာလန်ဆီရကအကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အာဖဂန်အရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါခါလီဇတ်ဟာတောက်ကြနေကပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိပြီးတော့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲမှာသူအရင်သွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်အတွင်းအာဖဂန်နဲ့တာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဇာမီခါလီဇတ်ကပါကစ္စတန်ခေါင်းဆောင်တွေကိုတင်ပြခဲ့ပါတယ်ပါကစ္စတန်ခီးစဉ်မတိုင်ခင်အရင်သွားခဲ့တဲ့9ရက်ကြာအာဖဂန်နစ္စတန်ခီးစဉ်မှာဇာမီခါလီဇတ်ဟာအစိုးရထိတ်တဲ့အရာရှိတွေအတိုက်ခံနိုင်ငံရေးသမားတွေအရက်ဖက်အခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့မြို့တော်ကဘူးမှာတွေ့ဆုံဆွေးနွေးခဲ့ပြီးတာလီဘန်တွေနဲ့အာဖဂန်ဆိုင်ရာငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်မယ်အလားအလာအတွက်နှိမ့်နိုင်မဲ့ကိုယ်စားလှယ်အဖွဲ့ဖွဲ့စည်းဖို့ဇာမီခါလီဇတ်ကတိုက်တွန်းခဲ့ပါတယ်ပါကစ္စတန်နိုင်ငံခီးစဉ်အတွင်းမှာတော့သူဟာပါကစ္စတန်နိုင်ငံသားဝင်ကြီးဌာနကထိတ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ပါကစ္စတန်အစိုးရအနေနဲ့ဇာမီခါလီဇတ်ဦးဆောင်တဲ့ငြိမ်းချမ်းရေးတာဝန်ခံအဖွဲ့ပေါ်မှာအပြစ်ဝထောက်ခံမှုရှိတယ်ဆိုတာကိုထလောင်းပြောဆိုခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ရှင
်ယူအီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483ညတိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရီဝက်မှာတိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာမင်္ဂလာပါတော့ရှင်ပါခင်ဗျာ VOE American တန်ရဲ့စနေနေ့မနေ့သတင်းတွေကိုဆက်ချင်ညာပေးနေပါတယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုအသေးစိတ်နဲ့နိမိတ်မြင်ကိုထိမ့်သိမ့်လှုပ်ဝှက်ထားမဲ့သဘောရှိတယ်လို့ပင်လယ်ရေကြောင်းဆိုင်ရာကြွမ်းကျင်သူတွေကပြောနေပါတယ်။ဒီရေကြောင်းကြွမ်းကျင်သူတွေကပဲအခုလိုတရုတ်ဘက်ကလှုပ်ဝှက်ထားခြင်းရတာကနိုင်ငံတကာဥပဒေတွေကိုမယုံတာနဲ့သူ့ဘက်ကထိမ့်ချုပ်ဖို့အရေးပါတဲ့ပင်လယ်လမ်းကြောင်းနေရာတွေကိုဆက်ထိမ့်ချုပ်ထားနိုင်ဖို့ဖြစ်တယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါတယ်။အခုလိုတရုတ်ဆွေရဲ့တောင်တရုတ်ပင်လယ်ဆိုင်ရာအမှုကိစ္စပြန်ထွက်ပေါ်လာတာကမတ်လ9ရက်နေ့တုန်းကမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကတရုတ်ကွန်မတီခေါင်းဆောင်တွေအနေနဲ့ဒီတောင်တရုတ်ပင်လယ်ပိုင်ဆိုင်မှုမြင်အသေးစိတ်ကိုသတ်မှတ်ပေးပါလို့တောင်းဆိုခဲ့ပြီးမှဖြစ်ပါတယ်။တကယ်တော့ 3.5 တန်စတူရန်ကီလိုမီတာကျော်ဝန်းတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံဘက်ကသူတို့ပိုင်တယ်လို့ပြောထားတာရဲ့တစ်စိတ်တစ်ပိုင်းဒါမှမဟုတ်အားလုံးကိုတရုတ်နဲ့ဒီပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှားဖိလစ်ပိုင်ဘရူနိုင်းဗီယက်နမ်နဲ့ထိုင်ဝမ်တို့ဘက်ကကန့်ကွက်ထားကြပါတယ်။ဟောင်ကောင်ကနေဗော်နီယိုကျွန်းထိချဲတဲ့ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်ကရေပူရမြင်းတို့ကိုးချောင်းနဲ့နယ်နိမိတ်လိုင်းဆွဲသတ်မှတ်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဒီတရုတ်ဆွဲထားတဲ့နယ်နိမိတ်လိုင်းအတွင်းမှာစီရေးသုံးဖို့အတွက်ကျွန်းတို့တွေတရုတ်ဘက်ကဆောက်လုပ်တာနဲ့နိုင်ငံခြားသီးသန့်စည်းဝါးစုံတွေမှာတရုတ်ကမ်းခြေဆောင်ရေရင်တွေဖြတ်သန်းခဲ့တာအတွက်ပိုင်ဆိုင်မှုနယ်မြေအငင်းပွားနေတဲ့ဒီနိုင်ငံတွေဘက်ကစိတ်မသက်မသာဖြစ်ခဲ့ရပါတယ်။
မကြာသေးခင်ကပါကစ္စတန်ရဲ့ F-16 တိုက်လေယာဉ်ကိုသူတို့ပစ်ချခဲ့ကြောင်းအိန္ဒိယဘက်ကပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းအမေရိကန်အခြေစိုက်ဩဇာကြီးမားတဲ့မဂဇင်းကြီးတစ်ခုကထုတ်ဖော်ရေးသားလိုက်ပါတယ်။ Foreign Policy မဂဇင်းကနေပါကစ္စတန်နဲ့အိန္ဒိယကြားမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တိုက်ရိုက်သိထားတဲ့အမေရိကန်စစ်မြေကာကွယ်ရေးအရာရှိနှစ်ဦးကိုကူကပီးဖော်ပြခဲ့တာပါ။အမေရိကန်လုံခြုံရေးအရာရှိတွေအနေနဲ့မကြာသေးခင်ကပဲပါကစ္စတန်အစိုးရမှရှိနေတဲ့ F-16 တိုက်လေယာဉ်တွေနဲ့ပတ်သက်ပြီးရေးတွက်ခဲ့ကြောင်းနဲ့ပြောက်ဆုံးမှုတစုံတစ်ခုမှမရှိကြောင်းအမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးအစိုးရအရာရှိနှစ်ဦးကပြောကြောင်းအဲ့ဒီမဂ္ဂဇင်းမှာဖော်ပြထားပါတယ်။တိုက်လေရင်ပစ်ချခဲ့တယ်ဆိုတဲ့အိန္ဒိယဘက်ကပြောဆိုပြီးပါကစ္စတန်အစိုးရကအမေရိကန်လုံခြုံရေးအရာရှိတွေကိုဖိတ်ခေါ်ကသူတို့ရဲ့ F-16 တိုက်လေယာဉ်တွေကိုရေတွက်စေခဲ့တာဖြစ်ပါတယ်။ Foreign Policy Magazine အစိုးရပါကစ္စတန်ကိုသွားပြီးတိုက်လေရင်အစင်းတွေရေတွက်ခဲ့တဲ့အမေရိကန်လုံခြုံရေးအရာရှိတွေအနေနဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့ပြောဆိုချက်အပေါ်မှာတန်တရားတွေရှိခဲ့ကြတယ်လို့ဆိုပါရရှင်
။အမေရိကန်ရဲ့ African စစ်ဌာနချုပ်ကဆိုမာလီယာမှာမနစ်ကလေကြောင်းကနေတိုက်ခတ်ခဲ့မှုကြောင့်အယက်သားအမျိုးသမီး2ဦးနဲ့ကလေး2ဦးသေခဲ့ရတယ်လို့ထူးထူးခြားခြားဝန်ခံလိုက်ပါတယ်။ Islam စစ်သွေးကြွတွေကိုအမေရိကန်ကတိုက်ခိုက်လာနေတဲ့စစ်ပွဲတွေအတွင်းအယက်သားတွေထိခိုက်ခဲ့တာကိုအခုဟာကပထမဆုံးဝန်ခံလိုက်တာဖြစ်ပါတယ်။ အာဖရိကောလို့တကခေါ်တဲ့အမေရိကန်ရဲ့အာဖရိကစစ်ဌာနချုပ်စစ်စင်ရေးညွှန်ကြားမှုဘူချုပ်ဂရက်အော်ဆန်ကဆက်လုပ်နေတဲ့ပြည်내သုံးသပ်မှုတွေထဲမှာအရင်တစ်နှစ်နီးပါးအကြာကအစီအမခံခဲ့တဲ့ဒီအရသာတည်ဆုံမှုကိုပေါ်လာခဲ့တာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ညွှန်ကြားမှုအော်ဆန်ကဆက်ပြီးသူတို့တပ်တွေအနေနဲ့လက်နက်ကင်တိုက်ပွဲတွေလိုက်နာမယ်ဥပဒေတွေတိုင်လုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုတွေမှာတော့အပြစ်မရှိတဲ့အရသာနှုတ်တည်ဆုံရတဲ့ရလနဲ့ကြုံရတာပေါ့အထူးစိတ်မကောင်းဖြစ်မိတယ်လို့တယ်လီဖုန်းကတဆင့်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ။
တရုတ်အစိုးရကိုစန့်ကျင်တဲ့တိဘက်နိုင်ငံရေးသမားတဦးနှစ်ရှည်ထောင်နဲ့အမြင့်ဆုံးကြာခံရမယ့်အရေးနဲ့ပတ်သက်လို့တရုတ်အာဏာရှင်တွေဘက်ကဆွေးနွေးပြောဆိုဖို့ညှင်းပယ်လိုက်ပြီးဒီကိစ္စဟာနိုင်ငံတော်လျှို့ဝှက်ချက်ဖြစ်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်။အချင်းတောင်ထဲမှာနှစ်ပေါင်းများစွာအချင်းကြာခံနေရတဲ့အသက်59နှစ်အရွယ်တိဘက်နိုင်ငံရေးသမားလော်ဒီကမ်ဆိုနဲ့ပတ်သက်လို့ပြီးခဲ့တဲ့လကအဝေးရောက်တိဘက်ပါလီမန်အမတ်များအဖွဲ့ကနေနိုင်ငံတကာအတိုင်းဝိုင်းတည်အောင်ထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။ဆန်ဂယ်လော်ဒီဂမ်ဆုံလို့လူသိများတဲ့သူကိုတရုတ်အစိုးရကနောက်ထပ်ထောင်ဒဏ်အသက် 18 နှစ်မချမှတ်ခင်သူဟာအမှုနှစ်ခုနဲ့အရေးယူခံရပြီးထောင်ထဲမှာနှစ်ပေါင်း23နှစ်နေခဲ့ရပြီးဖြစ်တယ်လို့အဝေးရောက်တိဘက်ခေါင်းဆောင်တွေကပြောပါတယ်ရှင်။
စနေနေ့မှတည်းကင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းညိနိုင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းလွှာတွေကိုအရင်ဆုံးတင်ဆက်သွားကြပါလေမကြာခင်ကြားရောက်လာတော့မယ့်မုတ်တုံရာဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဟူစာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုမိုးလီတန်ကနေကာကွယ်ပေးနိုင်ဖို့နဲ့တဘာဝဘေးကိုဘယ်လိုကာကွယ်ရမလဲဆိုတဲ့လေ့ကျင့်တင်ကြားပေးမှုတွေကိုကုလသမဂ္ဂနဲ့အခြားမဟာမိတ်အဖွဲ့တွေကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ2018မုတ်တုံမူရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထန်ပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြောက်ရောက်လာတော့မဲ့မုတ်တုံမိုးတံမတိုင်ခင်ဒုက္ခသည်တွေတဘာဝဘေးကိုကာကွယ်နိုင်ဖို့ကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟိချစ်ကပြောပါတယ
် Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season in Cox's Bazar Bangladesh
မကြခင်သတင်းပတ်တွေအလွန်မှရောက်လာတော့မဲ့မုတ်တုံမိုးနဲ့ cyclone မုန်တိုင်းကိုကောက်ဆက်ဇာစကမှာရှိရင်းရဒုက္ခသည်တွေဘယ်လိုကာကွယ်ရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ UNHCR ကရောလက်တွဲပေါ်အဖွဲ့တွေရပါအရေးပေါ်ကြိုတင်ပြင်ဆင်မှုတွေလုပ်ပေးနေသလိုလက်ကျင့်တင်ကြားမှုတွေပါလုပ်နေပါတယ်မိနစ်တုံးကမုတ်တုံရစီဟာဒုက္ခသည်တွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအတွက်ပါစိန်ခေါ်မှုတရဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ
်2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလနဲ့ကန်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးအဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုထားခြင်းမရှိပါဘူးကော့ဆက်ဘဇားကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကမြေပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါအခုလိုရင်းညာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့အန်ဒရီမဟိချစ်ကပြောပါတယ
် A lot of the work has also gone into shoring up the steep hills to prevent the landslides. We've also moved more than 26,000 refugees to safer locations. So
အခုဆိုရင်ဒုက္ခသည်26,000ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြူရာမျိုးမဖြစ်ရအောင်ကြိုတင်ပြင်ဆင်နေပါတယ်ဒီလိုအကာအကွယ်မျိုးရဲ့လုပ်ထန်ခဲ့တာကြောင့်လည်းမိနစ်တုန်းကဆိုရင်လူသေဆုံးတာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာမျိုးတွေနေပါခဲ့ပါတယ
်ဒုက္ခသည်စခန်းဟာမိုးတုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့ဒဏ်ကိုခံရပြီးကူးဆက်ရောဂါတွေလည်းအလွယ်တကူကူးဆက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလေရှိပါတယ်ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကမြေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာနေအိမ်အမိုးအကာခိုင်ခန့်အောင်လုပ်တာစတဲ့စီမံချက်ရောစခန်းတွင်းလန်တရာနဲ့ရေနုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလုပ်ဆောင်နေတယ်လို့အန်ဒရီမိုင်းချစ်ကရှင်းပြပါတယ
် Nevertheless refugees lives in the hilly settlements of Cox's Bazar area remain at risk from potential landslides flash floods and the unpredictability of impeding cyclones.
လူဝဲဖြစ်ဖြစ်တမုံဒီသာဖြစ်တဲ့ဒီကောက်ဆက်ဇာတ်ခန္ဓာကဒုက္ခတွေရဲ့ဘဝကတော့အခုအချိန်ထိအန်ဒီယာရီရင်ဆိုင်နေရဆက်ဖြစ်ပါတယ်ကျူတင်ခမမှုခက်ခဲတဲ့ cyclone မုန်တိုင်းနဲ့မှုသူမှုကြောင့်ရေကြီးတာမြေပြိုတာဆတဲ့အန်ဒီယာရီလည်းရှိနေသေးပါဒီလိုအခြေအနေတွေရောက်ဒုက္ခတွေရဲ့အတွက်ရောအဲ့ဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာရဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ်
ဒုက္ခသည်စခန်းနဲ့ဆောင်ရွက်နေတဲ့ရေးပေါ်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစခန်းတစ်လျှောက်မှာဖြန့်ချထားပြီးမိုးတံလေတံခံရမှုကိုလျှော့ချနိုင်ဖို့အတွက်သက်သာစေနိုင်မဲ့နည်းလမ်းတွေကိုကြိုတင်ရှာဖွေနေကြပါတယ်ဘယ်အတိုင်းတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ် UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စခန်းထဲမှာတိမ်တက်တိမ်ဆင်းတဲ့မုတ်သုံးရာသီအတွင်းဂယူးဆက်ရမဲ့ကျန်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်အလက်တွေကိုလိုက်လံဝေငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသင်ကြားပေးနေတာပါတကယ်တော့ Cox's Bazar ဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြာသေးခင်ကရောက်လာတဲ့အကူအညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝေငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာအရေးပေါ်တုံးဆဲဖို့ငွေကြေးအပါဝင်ယာယီတဲ့အိမ်တွေနဲ့အလွယ်တကူချက်ပြုတ်နိုင်တဲ့ gas မီးဖို့တွေလည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကကြိုတင်ကျင်းစင်မှုတွေလုပ်နေခြင်းပါပဲ။ရိုဟင်ဂျာအရေးအမေရိကန်အစိုးရအနေနဲ့ပုံမှန်လှုပ်ဆောင်ပေးဖို့အမေရိကန်ပြည်သူတွေကတဆင့်ဖိအားပေးသွားဖို့ရိုဟင်ဂျာအရေးဆွေးနွေးပွဲတရက်ကိုအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်မှာ AP 5ရက်နေ့ကစလို့3ရက်တာကျင်းပနေပါတယ်ဆွေးနွေးပွဲမှာအဓိကအားဖြင့်တော့ genocide ကိုလူမျိုးရုံးတပ်ဖြတ်မှုအကြောင်းနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအကြောင်းကိုဆွေးနွေးဖို့ရှိပါတယ်ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြမှာပါ
ဟုတ်ကဲ့ပါအော်ရီဂန်သမိုင်းဆိုင်ရာအဖွဲ့ကြီးမှမနေ့တောက်ကြနေ့ကနေလက်ဖြတ်တင်းငွေနေ့ထိကျင်းပမယ့်ဒီဆွေးနွေးပွဲကိုလူမျိုးတုံးစစ်ပွဲတွေကိုအဓိကဆန့်ကျင်တဲ့ပို့တလန်မြို့အခြေဆိုင် Never Again Coalition ကအဓိကဦးဆောင်ပြီး American ဆိုရိုဟင်ဂျာအဖွဲ့ရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကပူးတွဲစီစဉ်ပေးတာပါဒီရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့က Yusuf Ekba ကရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့ဓာတ်ပုံဆရာတွေမနေ့ကရှင်းပြတာကိုအခုလိုပြောပြပါတယ
်ဟို Photographer Constantine ဆိုတာသူကသူ့ရဲ့အတွေ့အကြုံပေါ့နော်သူလိုချင်တဲ့ဓာတ်ပုံတွေတရင်ရယူမှုတွေခက်ခဲတဲ့ဟာတွေမြန်မာပြည်မှာဟိုတရင်မီဒီယာတွေလွတ်လပ်စွာသွားခွင့်မပြုတဲ့ဟာတွေဒါတွေနဲ့ပတ်သက်ပြီးတော့ပြောသွားတယ်နောက်တစ်ခုကဟိုခိုင်မာတဲ့အချက်လက်တွေရှိသေးတယ်ပေါ့ဒါပေမဲ့မြန်မာအစိုးရကဖုံးကွက်ထားတဲ့အတွက်ကဆိုလို့ဒါတွေကိုသူတို့ကာဗာလုပ်ခွင့်မရခဲ့ဘူးပေါ့နောက် John Rudolph ဆိုတာသူကဒီ9သိန်းရိုဟင်ဂျာတွေရောက်ရောက်ချင်းလေးတွားတဲ့ချင်းဆိုတော့အဲ့မှာကကင်ပ်ဒီပါတွေရတယ်မဆောင်နေဘူးလူတွေကကြောက်လန့်နေတယ် frustrated ဖြစ်နေတယ်တချို့တွေ့တဲ့တိုင်ုံဖြစ်ပြီးတော့ဒီဘက်ကိုကူးလာတဲ့လူတွေပေါ့နော်အဲ့ဒါတွေကိုသူတပ်ပုံရိုက်ထားတဲ့ဟာတွေဒီလိုသူရဲ့ experience ဒါတွေနဲ့ပတ်သက်ပြီးသူပြောပါတယ်
အဲ့ဒီတော့အခု Ranger Symphosian ဆွေးနွေးပွဲကြီးကနေအဓိကဘာတွေကိုမျှော်လင့်ထားပါလဲလို့မေးရမှာ Yusuf Ekba ကလူမျိုးတုံးသက်ဖြတ်မှုတွေပေါ် American ဆိုရလုံနေတာအားမရလို့ပိုဖျားပေးဖို့ပါလို့ဆိုပါတယ
်အခုအဓိကကတော့ကျွန်တော်တို့က American public ကို educate လုပ်တာပေါ့ဒီကိစ္စကဘယ်လို active genocide ဖြစ်နေလဲဆိုတော့ public အနေနဲ့ကဘယ်လိုပုံစံမျိုး roles ပါဝင်ပတ်သက်နိုင်တယ်လဲစသည်ဖြင့်အစိုးရကို pressure ပေးတာတို့အစိုးရကအခုလက်ရှိလုပ်နေတာကိုအားမလို့အားမရဖြစ်နေတဲ့အနေအထားတွေမှာရှိတယ်ဒါကို public ကနေပြီးတော့တစ်ဆင့်အစိုးရတွေနဲ့ elected official တွေကို pressure ပေးမယ်ဆိုလို့ရှိရင်ဒါတွေကပို့ပြီးတော့အစိုးရအပိုင်းမှာပို့ပြီးလုပ်ဖို့ပို့အားကောင်းလာမယ်တော်ပေါ့
။ဒါအပြင်နောက်ထပ်မျှော်မှန်းထားတာရှိပါသေးလားလို့မေးရမှာ Yusuf Ekba ကဆက်ပြီး Ranger ရေးလုံးမဲ့ American တက်ကြွလို့ရှားသူတွေပေါ်ပေါက်လာရေးကိုလည်းဥတီတယ်လို့ဆိုပါတယ်။ဒီနေ့ဆွေးနွေးပွဲပထမပိုင်းမှာတခြားနိုင်ငံကလူမျိုးတုံးတက်ဖြတ်မှုတွေနဲ့မြန်မာနိုင်ငံက Ranger လူမျိုးတုံးတက်ဖြတ်မှုအခြေအနေတွေကို
Genocide past and present ဆိုပြီးတော့the bosnia genocide survivor တယောက်ရယ်နောက် cambodia genocide survivor တယောက်ရယ်ရောမန္တာတို့ကသူတို့ရဲ့ experience နဲ့အခုလက်ရှိရဟင်ဂျာတွေဖြစ်ပျက်နေတဲ့ဟာကို comparison အနေနဲ့သူတို့ဆွေးနွေးသွားမယ
်ဒါအပြင်ဒီနေ့ဒုတိယပိုင်းမှာသူကိုယ်တိုင်အပါအဝင်တင်ပြဖို့ရှိတာကိုလည်း Yusuf Ekba က
ဒီရဟင်ဂျာကျွန်တော်အပါအဝင်နောက်ဥွှေမောင်ရယ်နောက်ဒီရေစာအုပ်တင်ဆိုတာ ၃ယောက်ကကျွန်တော်တို့ကရိုဟင်ဂျာ perspective အနေနဲ့ဆွေးနွေးဖို့ရှိရဲ
။ဒီနေရာမှာယူဆပ်အကွာကဆက်ပြီးသူအဓိကဆွေးနွေးမဲ့အကြောင်းအရာကို
အဓိကရိုဟင်ဂျာရဲ့ historical background ပေါ့နော်။ freedom လို့လည်းပြီးနောက်ပိုင်းမှာအခွင့်အရေးတွေဘယ်လိုရှိခဲ့တယ်။အပိုင်းမှာဦးနေဝင်အစိုးရကစပြီးတော့ဒီရိုဟင်ဂျာရဲ့ rights တွေတဖြည်းဖြည်းရောက်သိမ်းလာပြီးတော့နောက်ဆုံးမှာဗမာပြည်မှာအစွန်းရောက်ပြီးနောက်တစ်ခါအစိုးရဘက်မှာလည်းတချို့social media တွေသုံးပြီးတော့ rohingya တွေကို dehumanize လုပ်တဲ့ကိစ္စတွေဟို public ဆိုလို့ရှိရင်ဗမာပြည်က public ဆိုတော့မြန်မာလူကောင်းတွေပဲတော်တော်ကောင်းတဲ့လူတွေ democracy ကိုလိုလားတဲ့လူတွေဒါပေမဲ့ rohingya အတွက်ဆိုလို့ရှိရင်သူတို့ sensitive မဖြစ်တော့ဘူးမဖြစ်တော့တာသူတို့ရဲ့ understanding of rohingya ကတကယ် humanity ထဲမှာတော့မရှိတဲ့ပုံစံမျိုးအဲ့လိုဖြစ်လာဒါတွေက genocide တွေရဲ့လက္ခဏာတွေပဲ
ဒါအပြင်ဒီနေ့တတိယပိုင်းမှာလည်း American အရာရှိတွေပါဝင်ဆွေးနွေးမဲ့အကြောင်းကိုကျူဆပ်အကဘာကအခုလိုဆက်ပြောပါတယ်
။နောက်ကြမ်းနေပိုင်းကြရင် Kyle Wood ရဲ့နောက် US Military Advisor ပေါ့။သူကဒီ military နေရာတွေမှာ war crime တွေပါလေဖြစ်တဲ့ဟာတွေကိုသူက advice လုပ်တယ်။ America အစိုးရနဲ့ UN ကို။သူရဲ့နောက် Kyle Wood ဆိုတာက US State Department ကhire လုပ်ပြီးတော့ report ထုတ်ခိုင်းတဲ့ပုဂ္ဂိုလ်ပေါ့။အဲဒီပုဂ္ဂိုလ်ကလည်းသူတို့ရဲ့တွေးရှိချက်တွေနဲ့သူတို့ experience တွေကိုသူတို့အဲ့ဒီဆွေးနွေးဖို့ရှိရ
တကယ်တော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့သိန်းနဲ့ချီတဲ့ရင်ဂျာဒုက္ခတွေတွေနေရမပြတ်နိုင်သေးတဲ့အချိန်မှာဒီရင်ဂျာဆိုတဲ့သုံးလုံးကိုတော့မြန်မာအစိုးရကတရားဝင်လက်ခံခြင်းမရှိပါဘူးခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတဖို့ကိုတင်ပြခြင်းပါတယ်လွန်ခဲ့တဲ့25နှစ်ကရဝမ်ဒါနိုင်ငံကလူမျိုးတွုံးတပ်ဖြတ်မှုကြီးမှာလူ၈သိန်းကျော်သေဆုံးခဲ့ရတယ်လို့ခန့်မှန်းကြပြီးအများစုက 2C လူမျိုးစုတွေဖြစ်ပါတယ်။အခုချိန်မှာတော့ရဝမ်ဒါနိုင်ငံဟာအပျက်စီးတွေကြားကနေတဖြည်းဖြည်းပြန်လည်ကောင်းမွန်လာပြီးကမ္ဘာ့ဘဏ်ရဲ့စည်းရင်းတွေအရ2003ခုနှစ်ကတည်းကစီးပွားရေး GDP ပြန်ကောင်းလာရမှာတစ်နှစ်ကို600ခန့်နှုန်းကနေ800ခန့်နှုန်းအထိတိုးတက်နေပါတယ်။လွှတ်တော်ထဲမှာလည်းအမျိုးသမီးလွှတ်တော်အမှ600ခန့်နှုန်းကျော်ရှိနေပြီးကမ္ဘာမှာအများဆုံးလည်းဖြစ်ပါတယ်။မာရီယာမာဒိုင်ယာလိုပြောပြတဲ့သတင်းကိုကိုငိမ့်ညာကတင်ပြမှာပါ။
ရဝမ်ဒါနိုင်ငံကဟူတူသမရာယူဗန်နယ်ဟာဘရီယာမာနာနဲ့ဘရွန်ဒီသမရာတို့အတူလိုက်ပါလာတဲ့လေယာဉ်ပြန်1994ခုနှစ်ဧပြီလ6ရက်နေ့မှာအပြစ်ချခံလိုက်ရပြီးတဲ့နောက်စဖြစ်ခဲ့တာပါကိုလိုရာဒိုပြည်နယ်ဒန်ဗာတက္ကသိုလ်ကနိုင်ငံတကာလေးလာရေးပေါမောက်ခမယ်ရီဘယ်ရီကအခုလိုရှင်းပြပါဗျာ
There was a lot of confusion and of course a scramble for power within his
အဲ့နောက်ရှုပ်ထွေးမှုတွေအများကြီးဖြစ်ခဲ့ပါတယ်သူ့အစိုးရအတွင်းမှာအာဏာလုပယ်ဖြစ်ခဲ့ပါတယ်အဲ့နောက်တော့ပြစ်မှတ်ထားခံရသူတွေမှာသူချီအရက်သားတွေပါဝင်လာပြီးတော့ရန်သူတွေလိုတတ်မှတ်ခံရတာပါရက်ဆက်ကြမ်းကြုတ်မှုကကန့်ကွက်အောင်ပါပဲ3လအတွင်းမှာရဝမ်ဒါအရက်သား8သိန်းကျော်အသက်ခံရပြီးတော့အများစုကသူချီတွေပါ
လူမျိုးတွုံးတပ်ဖြတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်ရဝမ်ဒါမျိုးချစ်တပ်ဦးကပေါ်ကဂမ်မီကခေါင်းဆောင်အဖြစ်ပေါ်ထွက်လာခဲ့ပြီးတော့ပထမတော့သူကဘက်စတာဗီဇီမန်ဂူးရဲ့ဒုသမရာအဖြစ်နောက်တော့တိုင်းပြည်ရဲ့သမရာဖြစ်လာတာပါ25နှစ်ကြာပြီးတဲ့နောက်မှာပြည်သူတွေဟာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးရုန်းကန်နေရသေးပါလူမျိုးတွုံးတပ်ဖြတ်မှုကြီးဖြစ်တုန်းကနန်ဒီနာတီယာက3နှစ်ပဲရှိပါသေးတယ်ရဝမ်ဒါနိုင်ငံကအာခီလာအင်စတီကျူအမျိုးသမီးတက္ကသိုလ်ကဘွဲ့ရတဦးပ
ါ
ကျမတို့မျိုးစဲရဲ့မိဘတွေကထောင်ထဲရောက်နေတဲ့သူတွေရှိသလိုကျမလူမျိုးမိဘမရှိရတဲ့သူတွေလည်းရှိပါတယ်ထိတ်လန့်မှုတွေပြန်လည်ကုစားမှုတွေလုပ်နေရပါတယ်ဒါကဖြစ်စဉ်တစ်ခုဖြစ်ပြီးတော့အခုချိန်မှာကောင်းကောင်းမွန်မွန်ရှိနေပါပြီ
အဲ့ဒီတည်းကကောင်းတာတစ်ခုကတော့အမျိုးသမီးတွေအများကြီးလွတ်တော်အမတ်ဖြစ်လာတာပ
ါ
ကျမတို့လူအတိုင်းဝိုင်းကအမျိုးသားကြီးစိုးတဲ့အတိုင်းဝိုင်းဖြစ်ပြီးတော့ဒီအမျိုးသမီးတွေစံချိန်ချိုးပြတာဟာလေးစားအားကျဖို့ကောင်းပါတယ်အမျိုးသမီးငယ်တယောက်အနေနဲ့သူတို့လှုပ်ထားတာထက်ပိုလှုပ်လာနိုင်ပါပြီဘာလို့လဲဆိုတော့သူတို့ကကြုံခဲ့ရတဲ့အခက်အခဲတွေကျမတို့လက်ထက်မှာမရှိတော့ပါဘူ
းရဝမ်ဒါလူမျိုးတွုံးတပ်ဖြတ်မှုကြီးမှာအမျိုးသားအများစုအသက်ခံလိုက်ရတာဟာအမျိုးသမီးတွေအတွက်တကားဖွင့်ပေးလိုက်တယ်လို့ဖြစ်သွားတာကကန်တရားရဲ့လှည့်ပြမှုပါအမျိုးသမီး80ရာခိုင်နှုန်းလောက်အသက်ရှင်ကျန်ရစ်ခဲ့ပြီးလွတ်တော်အမတ်အပါအဝင်အမျိုးသမီးတွေလုံးလှိမရှိတဲ့အလုပ်တွေကိုလှုပ်လာနိုင်ပါတယ်လွတ်တော်နေရာ60ရာခိုင်နှုန်းကျော်ကိုအမျိုးသမီးတွေကရယူထားနိုင်တဲ့အတွက်မူဝါဒတွေချမှတ်တဲ့နေရာမှာအပြောင်းအလဲတွေဖြစ်လာပါတယ်လို့ ပမောက္ခဘယ်ရီကပြောပါတယ
် Perhaps the most notable one was a
ချူချာချာတိတာရဲ့ကိစ္စကတော့လိင်အခြေပြုအကြမ်းဖက်မှုနဲ့ဆိုင်တဲ့ဥပဒေကြမ်းမျိုးဖြစ်ပါတယ်မျိုးသမီးတွေဥဆောင်ရေးသားတဲ့ဥပဒေဖြစ်တဲ့အတွက်ရဝန္ဒာနိုင်ငံဟာကမ္ဘာပေါ်မှာရှိပြီးတီချွင်စမ်းသစ်တဲ့ဥပဒေရှိတဲ့နိုင်ငံဖြစ်လာနေပြီးတော့လိင်အခြေပြုအကြမ်းဖက်ကိစ္စတွေအတွက်ဘယ်လိုတုံ့ပြန်ကာကွယ်ကြမလဲဆိုတာကိုပါအဖွဲ့ကြီးတွေနဲ့လှုပ်ဆောင်လာနိုင်ပါပြီ
ဒါပေမဲ့အမျိုးသမီးတွေအနေနဲ့အများကြီးလှုပ်ဆောင်ရအောင်မယ်လို့ရဝန္ဒာနဲ့ဘော့စနီးယားဟာဇီဂိုဗေးနီးယားဒေသကအမျိုးသမီးတွေနဲ့အကြမ်းဖက်မှုအကြောင်းစာအုပ်ရေးသားခဲ့သူဘယ်ရီကပြောပါတယ်
There hasn't been a
in our unit in Dwin Sasan Yi တွေမှာအမျိုးသားကြီးစိုးတဲ့ခြေနေကတော့အပြောင်းလဲမဖြစ်သေးပါဘူး။နိုင်ငံရေးအာဏာကိုအသုံးချတဲ့နေရာမှာလည်းအခြေခံကြကြအပြောင်းလဲမလုပ်နိုင်သေးပါဘူး။ထုံးစံအရရဝန္ဒာနိုင်ငံမှာအာဏာကိုအုပ်ချုပ်ရေးပိုင်းကဆက်လက်ကိုင်းဆွဲထားတော့မှာပဲ
။အမျိုးသမီးလွှတ်တော်အမတ်တွေလုံပိုင်ခွင့်ပိုရလာတဲ့ရဝန္ဒာနိုင်ငံဟာအများကြီးတိုးတက်ကောင်းမွန်လာပေမဲ့နိုင်ငံရေးအရသဘောမတူသူတွေကိုနှိပ်ကွပ်ပြီးအမျိုးသမီးအတိုက်ခံခေါင်းဆောင်တွေဖြစ်တဲ့ဗစ်တိုးရီးယားအင်ဂါဘာရီနဲ့ဒိုင်ယန်ရဝီကာရာတို့ကိုလက်တလောထောင်သွင်းအကျဉ်းချထားတဲ့အတွက်စိုးရိမ်မိတယ်လို့ပမောက္ခဘယ်ရီကပြောပါတယ်ခင်ဗျာ
ရဝန္ဒာ25နှစ်မြောက်လူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ကိုညင်းညံပြောပြသွားတာပါအခုတော့လူကုန်ကူးမှုနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံသားတွေကိုမလေးရှားနေဆက်သွားပို့မဲ့လူကုန်ကူးလာတဲ့ကားတစ်စီးကိုထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်မှာထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်ကားပေါ်မှာမြန်မာနိုင်ငံသား15ဦးပါပြီး AP 3ရက်နေ့ကဖမ်းမိခဲ့တာပါ။နောက်ဆက်တွဲဖော်ထုတ်ချက်တွေအရနောက်ထပ်လူကုန်ကူးခံရသူ9ဦးကိုလည်းရှာဖွေတွေ့ခဲ့ပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမှာတင်ပြမှာပါ
။ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ဆုံကလာခရိုင်ဘန်ကလန်မြို့နယ်ထဲမှာမြန်မာနိုင်ငံသား15ဦးကို2ဦးနဲ့2ဦးထပ်ပြီးကားတစ်စီးပေါ်မှာတင်ဆောင်လာတဲ့လူကုန်ကူးသမားတွေရဲ့နောက်ကိုထိုင်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးရမှာကားကိုရက်မပေးဘဲမောက်ပြေးခဲ့ကြပါတယ်။ဒါပေမဲ့ကားဘင်းကပေါက်ပြီးကားတာယာတွေဆုတ်ပြတ်သွားတဲ့အချိန်ကျမှကားကိုဖမ်းမိခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးရဲအရာရှိမစ္စတာဆူချက်ထီရဆဝတ်ကအခုလိုပြောသွားပါတယ်
။အော်ပနေလေးရ
ပါ။ဒီလိုကြီးမာကမင်းတို့မင်းတို
့လာခါ
ကြီးမာလေကြီးမာကြီးကနေဟာလောက်မှာကခဏခဏဖာလောက်မှာနော်နော်ဒီစကြေနော်လောက်ထားလူကနော်
အခုလိုမျိုးရဲဖမ်းမခံရအောင်မောင်းပြေးတာဟာကားပေါ်မှာလိုက်ပါလာသူတွေအတွက်အလွန်အန္တရာယ်ကြီးမားပါတယ်။တရခန်ကားမောင်းသူဟာကားဘိန်းပေါက်တဲ့အတွက်မောင်းမရတော့မှအဖမ်းခံခဲ့တာပါဆိုပြီးပြောသွားပါတယ်။ခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုကားရဲ့နောက်ခန်းမှာတဦးကိုတဦးထပ်ပြီးအိတ်ခိုင်းထားသလိုကားရှေ့ခန်းမှာလည်းအပြည့်အကျက်တင်ဆောင်လာတာပါ။ကားမောင်းသူထိုင်းနိုင်ငံသားနွိုင်းဝါရီကိုဖမ်းဆီးစစ်ဆေးချက်အရမြန်မာနိုင်ငံသားတွေကိုချွန်ဖုတ်ခရိုင်ကနေတင်ဆောင်လာပြီးမလေးနယ်ဆက်နာရာတီဝခရိုင်ကိုပို့ပေးရမှာဖြစ်တဲ့အကြောင်းလူကုန်ကူးသူတွေပေးထားတဲ့လိပ်စာအတိုင်းမောင်းပို့ပေးရမှာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုသွားပါတယ်။ဘင်္ဂလားရဲစခန်းမှူးမစ္စတာယူဆဝတ်ကလည်းတင်းနောက်တွေကိုပြောဆိုသွားရမှာလူကုန်ကူးခံရတဲ့သူတွေကိုအခုလိုတင်ပြီးခုလိုမောင်းပြေးတာဟာအလွန်အန္တရာယ်ကြီးမားတဲ့အကြောင်းကံကောင်းလို့တိတ်မောက်မသွားတဲ့အကြောင်းနဲ့မောင်းပြေးတဲ့အချိန်နဲ့ကားကတိမ်းမောက်သွားခဲ့မယ်ဆိုရင်ကားပေါ်မှာပါလာတဲ့သူတွေအားလုံးအသက်အန္တရာယ်စိုးရိမ်စရာရှိပါတယ်ဆိုပြီးပြောဆိုသွားပါတယ်ဒီအမှုကိုစစ်သေးပြီးတဲ့နောက်ဆက်တွဲဖော်ထုတ်ချက်အရလူကုန်ကူးသမားတွေပို့ပေးထားတဲ့နောက်ထပ်အမျိုးသမီး၄ဦးပါတဲ့မြန်မာနိုင်ငံသား၉ဦးကိုဟိုက်ရန်ခရိုင်စောက်လုံရင်ဝင်းအတွင်းမှာပဲဒီကနေ့မနက်ပိုင်းကရှာဖွေတွေ့ရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကလည်းထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရတဲ့မြန်မာတထောင်တဲ့မင်းဟာထိမ့်သိမ့်ခံရတာရှိခဲ့ပြီးဒီနှစ်မှာလည်းအခုလိုဖမ်းဆီးခံရသူ300ထက်မင်းရှိသွားပြီဖြစ်ပါတယ်ရှင
်ဒါတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစရာနေနဲ့အတူနန်းနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာကြဖို့ရှိပါတယ
်ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ30 40 48အပြင်ဖိုင်လက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကမြေတရားပြေခန်းတာအဲ့ဒီအခမ်းအနားမတိုင်ခင်မှာရာပြည့်အကျိုးဆိုပြီးတော့ကျမတို့က science fair လို့လုပ်လာတာ3နှစ်ရှိပြီရှင်အဲ့ဒီ science fair မှာပြိုင်တဲ့ major ပေါင်းစုံရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့တောင်မှာအခု
အကြာခင်မှာအသိစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်မဟာသကြံကာလနီးလာချိန်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွင်းမှာမှုရစီကိုင်း3ဘွက်ကိုလက်ရှိကာလပေါက်စေးဘတ်ငွေတန်း 1200 ကျော်တန်ဖိုးရှိတဲ့ဝါတောင်ပိုင်းထုတ်စိတ်ကြွဆေးပြားတွေနဲ့အတူဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲကျုပ်ကသတင်းထုတ်ပြန်ပါတယ် VOA သတင်းတော့မအေးမာကတင်ပြမှာပ
ါမဟာတကြံကာလနီးကပ်လာတဲ့အချိန်မှာထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေတဲ့မူရစ်ဆေးဝါးတွေကိုစံချိန်တင်ဖမ်းဆီးနိုင်ခဲ့ပြီးအဓိကမူရစ်ခိုင်းဝင်တွေကိုလည်းအရေးယူနိုင်ခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ရဲဌာနချုပ်မှာဧပြီလ5ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမူရစ်နေနေရင်ဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကအခုလိုပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ကနေဝင်ရောက်လာတဲ့မူရစ်ခိုင်းဝင်အုပ်စု3စုကိုဖမ်းဆီးခဲ့ရမှာစိတ်ကြွဆေးပြားပေါင်းတန်း20ကျော်ကိုဧပြီလ4ရက်နေ့မှာဖမ်းမိခဲ့ပါတယ်ဧပြီလ4ရက်နေ့ကချင်းရိုင်ခရိုင်ဝင်းပါပေါ့မြို့နယ်အတွင်းအဖြူရောင်ပစ်ကက်ကားပေါ်မှာတင်ဆောင်မောင်းနှင်လာတဲ့စိတ်ကြွစည်းပြား6သန်း8သိန်းကျော်နဲ့တရခန်5ဦးကိုစတင်ဖမ်းမိခဲ့တာဖြစ်ကြောင်းဒုတိယတုံးအနေနဲ့အမျိုးသမီး3ဦးအမျိုးသား3ဦးဟာကား3စီးနဲ့မဲဆိုင်မြို့အတွင်းကတဲခိုခန်းတစ်ခုအရောက်မှာရဲတပ်ဖွဲ့ကတရင်အရပိတ်ဆို့ရှာဖွေဖမ်းဆီးခဲ့ရမှာတရခန်6ဦးနဲ့အတူစိတ်ကြွစည်းပြား2သန်း5သိန်းကိုထပ်မံဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။တနေ့တည်းမှာပဲချင်းရိုင်ခရိုင်ဘန်းတူရဲစခန်းကအနက်ရောင်ကားတစ်စီးနဲ့အတူစိတ်ကြွစည်းပြား6သန်း4သိန်းကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အခုရက်ပိုင်းအတွင်းအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ WY စိတ်ကြွစည်းပြားတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကနေလာနေပြီးထိုင်းမြောက်ပိုင်းတောလန်းတွေကနေအထံသမားတွေကိုငှားပြီးထိုင်းနယ်ဇက်တိတယ်လာပြီးမှထိုင်းနိုင်ငံအတွင်းပိုင်းကိုဖြန့်ကျင်နေကြတာဖြစ်တယ်လို့ဆိုပါတယ်ရဲချုပ်ကတော့အခုလိုစိတ်ကြွစည်းတွေသာမကအထက်ခိုင်းဝင်တွေကိုပါဖမ်းဆီးနိုင်ခဲ့တာကြောင့်နယ်ဇက်ဒေသကဝင်ရောက်လာနေတဲ့စိတ်ကြွစည်းတွေရောကျလာမှဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင
်ဒါတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမှဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မကိုမူရင်းအာပုံပြက်မတ်အင်ဂျင်နိုင်ကပြောပြမှာပါ
ဒီကနေ့မနေ့အတွက်ကောက်နှုတ်တင်ပြချင်တာကတော့မြစ်ဆုံဆဲဟာအချုပ်အခြာအာဏာနဲ့ပတ်သက်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့အေယာဝတီသတင်းမဂ္ဂဇင်းအွန်လိုင်းမှာအောင်စော်ရေးသားထားတဲ့ဆောင်မဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မကြခင်သွားရောက်မဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲအငင်းပွားပွဲမြစ်ဆုံဆဲကိစ္စအများပြည်သူစန့်ကျင်မှုအရှိန်အဟုန်မြင့်မားနေတယ်လို့အစအချီရေးထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီလနောက်ပိုင်းမှာကျင်းပမယ့် BRI ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်မြောက်နိုင်ငံတကာညီလာခံကိုဒေါက်ဆန်းစုကြည်တက်ရောက်ဖို့ရှိပြီးတရုတ်သမ္မတရှီကျင်းဖင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တရုတ်ကအစိုးပြုထားတဲ့မြစ်ဆုံဆဲစီမံကိန်းကိုစန့်ကျင်တဲ့အထင်ရှားဆုံးနောက်ဆုံးလူထုလှုပ်ရှားမှုကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ထင်ရှားတဲ့ပုံကိုယ်တွေ၊စာရေးဆရာတွေ၊အရက်ဖက်အခြေပြုအဖွဲ့အစည်းခေါင်းဆောင်တွေစုပေါင်းပြီးမြစ်ဆုံဆဲထောက်ရဖြတ်သိမ်းရေးအမျိုးသားရေးကော်မတီတရက်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။တကယ်လို့များမြစ်ဆုံဆဲစီမံကိန်းပြန်ဆမယ်ဆိုရင်ဒီထက်မကစန့်ကျင်လှုပ်ရှားမှုတွေရှိလာနိုင်မယ်လို့လည်းအစိုးရကဒီကော်မတီကသတိပေးထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စဆွေးနွေးဖို့ရှိလိမ့်မယ်လို့ခန့်မှန်းထားကြောင်းစောင်းမရှင်ကဆိုပါရယ် အလွန်ကြီးမားတဲ့မြေဆုံဆယ်စီမံကိန်းကိစ္စဆက်လုပ်ဖို့မရှိကြောင်းဒေါန်ဆန်းစုကြည်ဘက်ကတရုတ်ကိုတိုက်ရိုက်ပြောဆိုဖို့မြန်မာပြည်သူတွေကလိုလားနေပေမဲ့ဒီဆယ်စီမံကိန်းကိစ္စအပေါ်ဒေါန်ဆန်းစုကြည်ရဲ့ရည်ရည်ချက်ကဝေဝါးနေတယ်လို့ဆောင်းပါးမှရေးထားပါတယ်။တကယ်လို့များမြေဆုံဆယ်ကိုဆက်လက်တည်ဆောက်ဖို့သဘောတူမယ်ဆိုရင်ဒေါန်ဆန်းစုကြည်ရောသူ့အစိုးရပါနိုင်ငံရေးအရာတည တရုတ်စံကြီးရေးစိတ်သက်တွေကြီးထွားလာနေတယ်လို့လဲဆောင်းမမှာရေးထားပါတယ်။ကချင်ပြည်နယ်မှာရှိတဲ့မြစ်စုံဆဲစီမံကိန်းဟာတရုတ်ရဲ့ BRI စီမံကိန်းကိုလက်ခံဖို့မြန်မာကိုတရုတ်အစိုးရရဲ့ဖိအားပေးမှုဟာမကြသေးခင်ကပြန်ပြီးညှင့်တက်လာတာပါ။ဒီလိုဖိအားပေးလာတဲ့အပေါ်မှာဒေသခံကချင်တိုင်းရင်းသားတွေဒါမကမြန်မာနိုင်ငံတဝန်းလုံးအမျက်ဒေါသထွက်ခဲ့ကြပြီမဲ့မြန်မာအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘက်ကတော့တရုတ်ရဲ့စိတ်ပြက်ညှိနှိုင်းမှုကိုမလိုလားတဲ့အတွက်ဒီစီမံကိန်းကိစ္စပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုတာမျိုးမဟ ို့လိုအပ်နေပြီးသူတို့အဖွဲ့အစည်းအနေနဲ့အများပြည်သူရဲ့ဆန္ဒအတိုင်းရှိနေကြောင်းသတင်းမီဒီယာကိုပြောကြားခဲ့တယ်လို့ဆောင်းပါးမှာရေးထားပါတယ်။2006ခုနှစ်ကဗိုလ်ချုပ်မှုကြီးတန်းရွှေစစ်အစိုးရလက်ထက်မြစ်ဆုံဆဲစီမံကိန်းလုပ်ဖို့တရုတ်နဲ့သဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2011ခုနှစ်မှာစောက်လက်ဆအဲ့ဒီစီမံကိန်းကိုပြည်သူအများပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာကြောင့်ဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်မှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ကျမှာဖြစ်ပြီး10ရက်အကျယ်အဝန်းဟာစင်ကာပူနိုင်ငံထက်ကြီးမားဖို့ရှိပါတယ်။ဒါကြောင့်လဲမြစ်ဆုံဆဲကိစ္စဟာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်တဲ့ကိစ္စတစ်ခုဖြစ်နေပြီးပြည်သူအများစုဟာဒီဆဲတိဆောက်မှာကိုလက်ခံကြမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်အပါအဝင်ဘယ်နိုင်ငံရေးသမားမဆိုမြစ်ဆုံဆဲစီမံကိန်းကိုအပေးယူလုပ်ဖို့ကြိုးစားမယ်ဆိုရင်ပြည်သူရဲ့အမျက်ဒေါသကိုရင်ဆိုင်ရမှာအသေးချပါပဲလို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။တော်ရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်ပွဲဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ကြံနေသေးတယ်။အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရည်လိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီနေ့စနေည VO ရဲ့တိုင်းရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာပ
ဒီနေ့မြစ်တွေ့ကျင်ပြမင်း EDM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead သီတာ h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခန်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သိနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲကျွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ် အရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်းခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom တို့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါအမျိုးသမီးကန္တာဖြစ်ပါတယ်နယူးဇီလန်ဝန်ကြီးချုပ်နဲ့ပတ်သက်တဲ့အကြောင်းကိုဒလလတန်ကဒီတစ်ပတ်မှာတင်ပြထားတာပါ You can
bend but never break me cause it onlyThe 15th of March will now be forever a day etched in our collective memories. And a quiet
Friday. မနက်ခင်းရည်နေဟာကျမတို့ရဲ့အတွေ့အကြုံတွေမှာမိမရတဲ့နေ့တနေ့ဖြစ်မှာပါ။ဘာသာရေးကိုကိုယ်တွေအေဂျန့်နဲ့နေရာကိုအကျန်းဖက်တမတူအတ္တမဝင်ရောက်ပြီးလူပေါင်း50ချို့ကိုတတ်ခဲ့တာဖြစ်ပါတယ်လို့ပြောသွားသူကတော့နယူးဇီလန်နိုင်ငံရှိ Christchurch မြို့လီကျောင်းတစ်ကျောင်းမှာအကျန်းဖက်တမတူမောင်းပြန်တနတ်နဲ့ပြစ်တတ်ခဲ့လို့လူပေါင်းနေဆုံး50တိဆုံးကတခြားလူပေါင်းများစွာဒဏ်ရာရရှိခဲ့တဲ့အတွက်ကမ္ဘာတစ်ဖက်ကခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချခဲ့တဲ့ပြည်နယ်ပတ်သက်လို့နယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ Pacific ပင်လယ်ပြင်ရှိလူဦးရေ5တန်းရှိတဲ့နယူးဇီလန်ကျွန်းမှာအဓိကဥရောပသား54ရာခိုင်နှုန်း Maori တိုင်းရင်းသား15ရာခိုင်နှုန်းအာရှသား17ရာခိုင်နှုန်းပစိဖိတ်ကျွန်းသား9ရာခိုင်နှုန်းအာဖရိကအရှေ့လယ်ပိုင်းနဲ့တခြားအခြေချသူတွေ3ရာခိုင်နှုန်းစသဖြင့်နေထိုင်တာဖြစ်ပါတယ်။ဒါကြောင့်အခုမတူကွဲပြားမှုနေထိုင်တဲ့နိုင်ငံကြီးမှာအခုလိုဖြစ်ရနေပတ်သက်လို့ဝန်ကြီးချုပ်အာဒန်က
We are a proud nation of more than 200 ethnicities, 160 languages.
And among them we are ချမလူနိုင်ငံမှာတိုင်းရင်းလူမျိုးပေါင်း200ကျော်ရှိပြီးဘာသာစကား160ရှိပါတယ်။ကျမတို့ရဲ့ခုလိုမတူကွဲပြားမှုတွေကြားမျှဝေခံစားတာကတော့လူစံတန်ဘူးတွေပါပဲကျမတို့ခုလောလောဆယ်မှာဦးစားပေးကတော့ကျမတို့ရဲ့ကိုချင်းစာနာမှုစိတ်တတ်ပါပဲဒီအကြံဖက်မှုတန်ကိုခံခဲ့ရသူတွေကိုကျမတို့အားလုံးနှစ်သိမ့်အားပေးပါတယ်ဒုတိယကတော့ဒီအကြံဖက်လူရက်ကိုကျူးလွန်ခဲ့ကြသူတွေရဲ့စိတ်ဓာတ်ကိုအပြင်းထန်ဆုံးကျမတို့ရှုတ်ချမှုပါပဲကျမတို့နိုင်ငံမှာရွေးပြီးဒီဖြစ်ရပ်ကိုလုတ်ခဲ့ပေးမယ်ကျမတို့ကတော့ဒါကိုလုံးဝပြစ်တင်ရှုတ်ချပါတယ်လို့ဝန်ကြီးချုပ်အာဒင်ကပြောသွားခဲ့တာပါ။ဒါအပြင်အသက်28နှစ်ရွယ်အကျန်းဖက်သမား Brandon Darren နဲ့ပတ်သက်ပြီးတော့လေသူက
He sought many things from his act of terror but one was notoriety.
ဒီလူကအကျန်းဖက်လူရကျူးလွန်ရမှာရည်မှန်းချက်တွေအများကြီးရှိပါတယ်။တစ်ခုကတော့နာမည်ကြီးဖို့ပါပဲ။ဒါကြောင့်ကျမတို့ကတော့သူ့နာမည်ကိုဘယ်တော့မှထည့်မပြောပါဘူး။သူကအကျန်းဖက်သမားဖြစ်တဲ့ရာဇဝတ်မှုကျူးလွန်သူဖြစ်တဲ့အစွန်းရောက်သမားဖြစ်ပါတယ်။သူအကြောင်းကျမပြောရင်တော့သူ့နာမည်ကိုကျမဘယ်တော့မှထည့်မပြောနိုင်ပါဘူးလို့ဝန်ကြီးချုပ် Jacinda Ardern ကပြောသွားခဲ့တာပါ။ဝန်ကြီးချုပ် Jacinda Ardern ဟာသူ့နိုင်ငံမှာခုလိုကြီးကွဲပွေရာဖြစ်ရပ်ကိုထိထိရောက်ရောက်ကင်တွယ်ဖြစ်ရှင်းနိုင်ခဲ့လို့ကမ္ဘာကအားကျခဲ့သူတူလည်းဖြစ်ပါတယ်။သူနိုင်ငံမှာဗလီတပ်မှုမှာအသုံးပြုခဲ့တဲ့ဒီမောင်းပြတနာဝေယူမှုတားမြစ်တဲ့ဥပဒေကိုလေနယူးဇီလန်လွှတ်တော်အနေနဲ့မကြာမီကအတည်ပြုခဲ့ပြီးခုလာမယ့်ဧပြီလ12ရက်နေ့မှာဒီဥပဒေဟာစတင်အာဏာသက်ရောက်တော့မှာဖြစ်ပါတယ်ခုလိုအကြမ်းဖက်မှုကိုကင်တွေရာမှာထိရောက်ရောက်ရှိပြီးသူ့နိုင်ငံသားတွေရဲ့ဝန်ထမ်းချေကွဲမှုကိုကူစားပေးနိုင်ခဲ့တဲ့အတွက်ဝင်ကြီးချုပ်အာဒင်ကိုနိုင်ငံတကာကချီးကျူးခဲ့ရမှာတိဘက်ဖုန်တော်ကြီးဒလိုင်လာမာလည်းပါဝင်ပါတယ်ဖုန်တော်ကြီးဒလိုင်လာမာကဝင်ကြီးချုပ်အာဒင်ဟာပြဿနာကိုအကြမ်းမဖက်ပဲအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့မေတ္တာစည်နာထားပြီးလူအများကိုလေးစားမှုနဲ့ကြိုးစားတုံ့ပြန်ခဲ့တဲ့အတွက်နယူးဇီလန်ဝင်ကြီးချုပ်ကိုသူ့အနေနဲ့တိတ်ဂုဏ်ယူအားကျပြီးလူတိုင်းအနေနဲ့ဆန္ဒမူနာဖြစ်ထားတဲ့နဲ့လို့ဖုန်တော်ကြီးဒလိုင်လာမာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ Jacinda Ardern ဝန်ကြီးချုပ်ဖြစ်လာခဲ့ပြီးပထမဦးဆုံးကျင်းဖြစ်မနစ်ကကုလသမဂ္ဂထွေထွေညီလာခံကြီးမှမိကွန်းပြောကြားခဲ့ရမှာနယူးဇီလန်ရဲ့အခြေခံမူဝါဒဟာ
If I could distill it down into one concept that we are pursuing in New Zealand, it is simple and it is this.
Kindness. New Zealand
New Zealand remains committed to continue to do our part to building and sustaining international
peace. New Zealand ne lai na ya me ta win wut ya rwe ku tan dai tan khai ma swa lou saung twa ma ba da pye naingan daga san tha jet rwe bo chi khan pi pwin le myin ta de pye au su a long lo ba win pi တရားဥပဒေစိုးမိုးရေးကိုထောက်ခံအားပေးကာကွယ်စောင့်ရှောက်သွားမှာပါကျမတို့ကလက်တွေ့ကြကြလှုပ်ဆောင်မယ်ကိုကြီးစာနာမှုရှိမယ်တတ်တိရှိမယ်ရှင်နာတရားအပြည့်အဝနဲ့လေလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဂျက်စတာအာဒန်ကသူ့နိုင်ငံရဲ့မူဝါဒကိုကုလသမဂ္ဂမှာခုလိုချပြသွားတာပါထောင်900ရှစ်ဇော်လိုင်လ20ရက်နေ့မွေးနေ့ရှင်နယူးဇီလန်ဇာတိသူဂျက်စတာအာဒန်ဟာ 2019ခုကဝါကိုင်ဒိုတက္ကသိုလ်ကနေဘွေရခဲ့ပြီးထိုစဉ်ဝင်ကြီးချုပ်ဟယ်လန်ကလပ်ရဲ့ယုံမှာသူဟာသူ့တည်တည်ဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။2019ဖေဖော်ဝါရီလ25ရက်နေ့မှာ
Mount Elbert Besanda Nemi Gani, Riche Kangia B. Tuha Liber Badie, Dudia Okra, Pila, Gia Ma Okra, Andrew Little, Yadugani, Nutwe, Dwarekama, Tuga, Badi Okra, Pila, Giraba. Dina Nesekon, Septembala, Twiri Rika, Bwaji Ma, Ma Amyazu Nayagere, Liber Badi Ne. Green Party Road, New Bang, Suya, Puya Ma, Jessica Arden Ha, Natao Sekong, October Nase Chow Ma, Winjijo, Pila, Giraba. Winjijo Ardena, Tuha, Nyazim Wadega, Nanyai, Wadana, Bagedu, Pite, Lu, Biogivari.
I joined a political party at 17. That meant I stood out to my peers.
Chimaga, Nanyai Gu, Te Sekon Ne Yuega, Wingiraba. Tajo, Chimaga. တခြားတက်တူရွေးတူတွေထူးတယ်လို့ဆိုရမှာပါလို့ဝင်းကြီးကျုပ်အာဒင်ကသတင်းမီဒီယာကိုပြောခဲ့တာပါဆိုရှယ်ဒီမိုကရက်တို့သူ့ကိုယ်သူပြောတဲ့အာဒင်ဟာအသက်30ခုနှစ်အရွယ်မှာကမ္ဘာပေါ်မှာအသက်အငယ်ဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်တယ်လို့2080နှစ်ကတမီတူမွေးဖွားခဲ့တဲ့အတွက်လေသူဟာယာဒူးထမ်းဆောင်စဉ်မွေးဖွားခဲ့တဲ့ကမ္ဘာပေါ်မှာဒုတိယမြောက်အမျိုးသမီးနိုင်ငံခေါင်းဆောင်
ဝင်ကြီးချုပ်ဘဝနဲ့အသက်30မှာတာသမီမွေးဖွားခဲ့တာဖြစ်ပါတယ်ဝင်ကြီးချုပ်ရာထူးနဲ့ဝစ်ကင်းစာကလေးကိုကြည့်တဲ့အလုပ်တွေကိုတွဲပြီးခြေပြုံးအောင်လုပ်နိုင်ပါမလားဆိုတဲ့အမေကိုတော့ဝင်ကြီးချုပ်အားတင်
ပါ We multitask every single dayEvery single day, the sentiment in that piece suggests that women can only be mothers.
You'd need to be in the news in the Darwin Bounsum, look me at her, huh? You'd need to be in the news in the news in the news. Now, so, the chat looked a little bit long in the news, so be, you'd be in the news in the news. Chima, in the news, when you joke your, me get in the news in the news, Darwin G. on, look me in the news, so you, look me in the news, look me in the news, a cool need or you have my ball, look, adding up, pee get up, huh?သူရဲ့အကူကတော့ခင်မွန်းဖြစ်သူ Clark Gifford ပဲဖြစ်ပါတယ်။တမီးဖြစ်သူ Navy ကိုထိမ့်ပေးဖို့သူ့မှာကလေးထိမ့်ရဲ့အတွေ့အကြုံရှိပါတယ်လို့ Gifford ကသတင်းမီဒီယာကိုခုလိုပြောခဲ့ပါတယ်
။ Of course I have held my
ရဲ့ဒူဒူမတွေကိုကျွန်တော်ထိမ့်ခဲ့ပူပါတယ
်။ဒါအပြင် Gifford အနေနဲ့သူတို့စတိမောင်နှံကြားယူအဆသဘောထားအမြင်တွေကိုထောက်ပြလို့ရှိပါသလားဆိုတဲ့အမေကတော့ခင်မွန်းဖြစ်သူ Gifford က
Yeah, oh yeah, absolutely.
ပြောမှာပေါ့ဗျာတေးကြတော့ပေါ့
ဝင်ကြီးချုပ် Jessenel Arden အနေနဲ့မကြတိမီကလည်းဈေးဝယ်ထွက်စဉ်ကလေးတွေတပုန်ကြီးနဲ့ဈေးဝယ်လာတဲ့မိခင်တူပက်ဆန်အိတ်မိကြံခဲ့တဲ့ဖြစ်ရနဲ့ဂျုံခဲ့လို့အဲ့ဒီအမျိုးသမီးဝယ်ခဲ့တဲ့ပစ္စည်းတွေအတွက်မိခင်ချင်းကိုချင်းစာပြီးသူကတာဝန်ယူစိုက်ထုတ်ပေးခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့လေသတင်းမီဒီယာတွေမှာချီးကျူးဖော်ပြခဲ့ကြတာတွေ့ရပါကြောင်းထင်ပြရင် ီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်အမျိုးသမီးကန္တာကိုနားဆင်ကြရပြီးခုတကတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပါ
မြန်မာအပါအဝင်မဲခေါင်ဒေတာရင်း6နိုင်ငံရဲ့ YICNG ကိုလန်ချန်းမဲခေါင်ဒေတာဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့စမ်းသစ်တီထွင်မှုပြိုင်ပွဲတွေတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးနေပါတယ်။မဲခေါင်ဒေတာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့ဒီပြိုင်ပွဲတွေကိုလူငယ်တွေစိတ်ဝင်စားအောင်ပါပြီးလုပ်နေပါတယ်။ပြိုင်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပါမခဒေါက်တာဆင်းနေဦးကပြောပြပေးပါဦး။2019 YICNG ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုရန်ကုန်တက္ကသိုလ်ယူပပေတာပထမနဲ့ဂုံလူရန်ကမောင်အုပ်စိုးကျော်မတ်မေမြန်နိုးဦးနဲ့မောင်ဇွဲထက်တို့ကနေနဲ့ဇီဝဆွန့်အင်ရောပြီးတုံးလို့ရတဲ့အချောက်ခံဆက်တီထွင်မှုနဲ့အကောင်းဆုံးဆုဆုခုခဲ့တယ်လို့ရန်ကုန်တက္ကသိုလ်ဓာတုပေတာအထူးပြုမဟာသိပ္ပံကျောင်းသူမတ်ခိုင်ဖြူဖြူသန့်ဦးဆောင်ပြီးလာအိုစ်နဲ့ဗီယက်နမ်ကကျောင်းသူကျောင်းသားနှစ်ဦးပါတဲ့အဖွဲ့ရဲ့ project ကအကောင်းဆုံးနိုင်ငံတကာအဖွဲ့အစုကိုရရှိခဲ့ပါတယ်။ဒီလိုပြိုင်ပွဲတွေဘာကြောင့်ကျင်းပပေးနေတာပါလဲ။
ဒီမှာကဒီ 21st century curriculum နဲ့ပွားကြဖို့ရည်ဒီအကုန်လုံးလုပ်နေတဲ့အချိန်မှာစာတက်ဖို့အတွက်ကြီးမဟုတ်ဘူးပေါ့နော်။ကျောင်းပြီးသွားတဲ့အခါကျလို့ရှိရင်ဘယ်လို career တွေကိုသွားမလဲဆိုတဲ့ဥစ္စာကိုပါကြည့်ပြီးတော့ဟိုပြင်ဆင်ပေးတဲ့အနေနဲ့ curriculum တွေရော system တွေရောကိုကျွန်တော်ကကြောင်းဖို့အတွက်လုပ်နေကြရတယ်ပေါ့နော်။တခြားနိုင်ငံတွေကလည်းအဲ့လိုမျိုးတွေကိုဝင်နေကြပြီဖြစ်တဲ့အတွက်စတင်တာတွေမဟုတ်ခဲနဲ့ပေါ့နော်။ကျောင်းပြီးရတယ်သူတို့ဘာတွေလုပ်ကြမလဲဘယ်လိုမျိုးသွားမလဲဆိုတဲ့ဟာတွေကြောင်းနေတဲ့သဘောမှာဒီ season တွေကကျော်ထိရောက်ပါလိမ့်ရှင
်။ရန်ကုန်တက္ကသိုလ်မှာလူငယ်တွေအတွက်ပြိုင်ပွဲတွေကိုနှစ်ဆင်ကျင်းပပေးနေတာပါ
။ရန်ကုန်တက္ကသိုလ်မှာလေကျွန်တော်နှစ်တိုင်းနှစ်တိုင်း5000ဆိုပြီးတော့ပြိုင်ထိုင်းတယ်။အဲ့ဒါအကြီးကျယ်လုပ်ပါတယ် Every December မှာပါ2020 December ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားအဲ့ဒီအခမ်းအနားမတိုင်ခင်မှာရာသီအကျိုးဆိုပြီးတော့ကျွန်တော်တို့က Science Fair ကိုလုပ်လာတာ3နှစ်ရှိပြီရှင်။အဲ့ဒီ Science Fair မှာပြိုင်တဲ့ major ပေါင်းစုံရဲ့ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ပေါ့မှာအခုရဲ့အဖွဲ့လေးကအဲ့ဒီ Science Fair မှာပထမဆုံးကိုရခဲ့ပါတယ်ရှင်။
ဒီလိုထိရောက်မှုရှိတဲ့ YCMG ပြိုင်ပွဲအစီအစဉ်ကိုတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးတာပါ
အဲ့မှာဇန်နဝါရီမှာလုပ်တဲ့ဟာမဲတော်ဆောင်နိုင်ငံတွေကတနိုင်ငံစီမှာသူကပတ်လုပ်တာပေါ့နော်ဒီပြဇူလိုင်မှာလုပ်တဲ့ဟာကိုတော့ဒီတရုတ်မှာပဲအမြဲလုပ်တယ်ဆန်ဟိုင်းယူနီဗာစီတီစီဒန်ဒါမှမဟုတ်ရှင်လဲတွင်ခိုင်းလို့ပါတော့အဲ့လိုပေါ့နော်ဆက်ပတ်ပြီးတော့သူကလုပ်တယ်အဲ့ဒီဥစ္စာတောက်လို့ရှင်သူရထားတဲ့အဖွဲ့တွေလည်းသူကပြန်ဖိတ်တာသူရပြီးတော့ဒီ6လအထိမှာဇန်နဝါရီကပရီဇန်လုပ်ခဲ့တဲ့ future plan တွေကဘာတွေသူတို့ထပ်ပြောများထပ်လုပ်ထားလဲဆိုပြီးတော့ဒီဇန်လုပ်လုပ်ထားတဲ့ဒီ project ကိုပြန်ပြီး present လုပ်လာတာပေါ့နော
်တရုတ်တက္ကသိုလ်တွေမှာကျင်းပတဲ့ဇူလိုင်ပြိုင်ပွဲအတွက်လိုင်းအရှင်ပြိုင်တဲ့အကြောင်းသားတွေသူတည်တနာပြုလုပ်နိုင်ဖို့တည်တံ့နေရာ incubation center လေးတွေထားပေးပါတယ်
တရုတ်မှာ incubation center တွေအများကြီးရှိရဗေတောင်းမလို့အဲ့ဒီ incubation center ကိုလာပြီးတော့ကိုလုံးချင်တဲ့ဟာကို create လုပ်လို့ရတယ်သူ့အပိုင်းနဲ့သူပေါ့ computer နဲ့ပတ်သက်တဲ့အပိုင်းဆိုလဲအဲ့ computer နဲ့ပတ်သက်တဲ့အခန်းတွေအများကြီးပေါ့နော်အခန်းတွေခန်းတွေရှိရအဲ့မှာဆိုကျောင်းသားတွေက notebook တွေမှာလည်း register လုပ်ပြီးတော့ကိုလုံးချင်တဲ့ဟာကိုဝင်ပြီးတော့ကိုယ့်တဘောနဲ့ကိုလုပ်လို့ရတဲ့ center ကြီးတွေပေါ့နော်အဲ့ဒါတွေကိုလိုက်ပြတဲ့အခါမှာကျမတို့ကလေးတွေက incubation center ပါကဒီမှာမရှိသေးဘူးကြောင့်အရင်စိတ်ဝင်စားကြတယ်ရှင်အဲ့ဒီ July မှာဆိုရင်ဘာလို့ပါခေါ်သွားလဲဆိုတော့ကျမတို့ဟိုမဲကောင်ကြီးစတဲ့နေရာပေါ့နော်အဲ့နေရာကိုခေါ်သွားတယ်ခေါ်သွားပြီးတော့မှဟိုပွဲလေးတွေပါလေးလုပ်တယ်မဲကောင်ဒီစားတိုးတက်ရေးအတွက်ဟိုနဲ့ပတ်သက်တဲ့ဟာလေးတွေသူလုပ်ပါတယ
်ဆိုတော့ဒီပြိုင်ပွဲဝင်ဖို့အတွက်ကိုမြန်မာနိုင်ငံကဒီကျောင်းသားတွေပေါ့နော်သူတို့ဘယ်လိုအသိပေးပါလဲဘယ်ပြိုင်ပွဲကိုဒီလိုတွေလုပ်တယ
်
ဆိုတာမျိုးလေ
ကဲအဲ့ဒါကတော့ expert committee ကနေရာရှိထားပြီးသားဖြစ်တယ်ကျွန်မ expert committee ကိုဒီ YCMG ပေါ့နော်ဒီ student university facility မှာရှိတယ်ခွဲရလीပြောမှာ January ပွဲအတွက်ဆိုလို့ရှိရင်တို့ကစက်တင်ဘာလောက်ဆိုလို့ရှိရင်ပို့ပြီးရှင်အဲတောင်းသားတွေစခေါ်ပြီးပေါ့နော်ဒီ time zone project team တွေစခေါ်ပြီးဆိုတော့ form တွေပို့လိုက်တယ်ဒါပေမဲ့အခုလောလောဆယ်မှာတော့ရန်ကုန်တက္ကသိုလ်ကလူတွေကိုပဲပြန်ပြစ်ပေးရပေါ့နော်အဲတခြားတက္ကသိုလ်ကဒီတွေလည်းပြန်ရင်ပြန်လို့ရတယ်ရှင်သူကစာရွက်စာတမ်းတွေ form တွေပို့လိုက်တယ်အဲ့ဒါဆိုကျမတို့ကစော်နာတွေကပ်ပြီးတော့မှဒီကျယ်ပွဲကိုဝင်ကြဖို့ဆိုတော့တောင်းမှာအနောက်ထုတ်လိုက်တယ်ပေါ့အဲ့ဒီအနောက်ထုတ်ပြီးသွားတဲ့ခါကျရင်ကလေးတွေကသူတို့ project တွေပြင်ဆင်ရတယ်လုပ်ကြတယ်လုပ်ပြီးတော့ကျမတို့က deadline ပေးထားတယ် end of November အဲ့ဒါလောက်ဆိုလို့ရှိရင် deadline အတိုင်းကိုသူတို့အကုန်လုံးကနေပြီးတော့မှ project တွေလာတင်ကြပါတယ်လာတင်တဲ့အချိန်မှာ project ဘယ်နှခုရှိလဲအဲ့ဒီမှာ6နိုင်ငံစလုံးကဒီ expert committee တွေက review လုပ်ပြီးတော့မှတင်လာတဲ့အချိန်မှာတနိုင်ငံကို3-4ခုပြန်ရွေးထုတ်လိုက်တာရှင
်ဆိုတော့မြန်မာနိုင်ငံကအမြဲတမ်းဖို့ committee ဝင်အနေနဲ့နှစ်ယောက်ရှိမှာပေါ့နော်ဘသူတွေပါလဲအဲ့ဒါ
ဟုတ်ကဲ့အဲ့ဒါကျမဒေါက်တာစိတ်မေးအေးပမောက်ခါအခုဆိုရင်တော့တောင်းဝင်းရှင်ရဲ့ရေ ပညာဌာနပေါ့နော်ရန်ကုန်တက္ကသိုလ်နောက်ပြောက်ကကြတော့ဒေါက်တာဆင်ဖုံးမြင့်ကျူပမောက်ခဥပဒေပညာဌာနရန်ကုန်တက္ကသိုလ် Science ကတယောက် Art ကတယောက်ပေါ့နော် Science of Art ကပုံဝန်းတုံညာဆိုတော့လေသူက Clinic Clinic ကြလဲချင်းမတူဘူးပေါ့နော်သူပြီးခဲ့တဲ့ဟို Clinic တော့ဆိုရင် Tourism နဲ့ပတ်သက်တာအဲ6နိုင်ငံတောင်းတာတောင်းပြီးပြီးပေါင်းပြီးတော့မှသူကဒီလို website တစ်ခုကိုထောင်းလိုက်မယ်ပေါ့အဲ website ကနေပြီးတော့မှအဲနိုင်ငံတွေကိုပေါ့ဖို့တဲ့ဘလို့ပါနေအဲ့လိုမျိုးတွေပေါ့နော် ID ဘက်နဲ့ပတ်သက်တာတွေဆိုတော့ website တွေထောင်းမယ်ဥမာခရီးညီကြီးကဒီနေ့ကအရန်စေးတွေကောင်းတယ်ပေါ့ဥမမာတော့နော်ဒီအခရီးညီကြီးကိုရန်ကုန်တိုင်းကလည်းစိုက်တယ်ပဲခူးတိုင်းကလည်းစိုက်တယ်အေရဝီတိုင်းကလည်းစိုက်တယ်ဝိုင်းစိုက်ကြတဲ့အခါမှာတကယ်အတိပေါ်တဲ့အချိန်ကျတော့ဒီစိုက်တဲ့သူကများနေတဲ့အတွက်ကြောင့်စပ်ပါရတအားများသွားတယ်ဒမန်းကနေသွားတဲ့အခါမှာဈေးလျော့သွားတယ်ဘယ်အေရီးယားမှာဒီအပင်ကတော့ဘလောက်စိုက်ထားပြီးဆိုတာကိုကြရတဲ့ဒီ software ပေါ့နော်အဲ့ software လေးနဲ့ကြည့်လိုက်တာနဲ့ဩဒီ product ကတော့ဒီဂျီနီယာတွေတော်တော်များများစိုက်ထားပြီးဆိုငါတို့ဒါမစိုက်တော့ဘူးနောက်တစ်ခုပြောင်းစိုက်မယ်အဲ့လိုမျိုးကြည့်လို့ရတဲ့ software လေးကိုတည်ထွင်တဲ့ဟာလေးပေါ့
ဟုတ်အားကြတီထွင်မှုတွေဘာတွေရှိပါလဲ
အောက်ကလူတွေဆိုလို့ရှင်ဝိဇာပိုင်းဆိုရင်တော့ဥပမာတပတ်ပြောသလိုပေါ့နော်ဟိုလန်ဆန်းမဲကောင်မှဖွဲ့စည်းတစ်ခုဖွဲ့လိုက်မယ်ပေါ့အဲဘယ်နိုင်ငံနေပြီးတော့မှဘယ်နှစ်ယောက်စီနဲ့ဖွဲ့ပြီးတော့မှဒီတိုးတက်ရေးအတွက်ကိုသူတို့ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးရှိတယ်နိုင်ငံအချင်းချင်းပူးပေါင်းပြီးတော့ဆောင်ရွက်လို့ရမယ်လူမျိုးရေးနဲ့ပတ်သက်တာဘယ်လိုအဖွဲ့တွေဖွဲ့ပြီးတော့မှဘယ်လိုဆောင်ရွက်ကြမလဲဆိုတာအဲ့ဒါလည်း project ပဲရှင
်ကောင်းတာပေါ့နော်တိတ်ပံဝိဇာရောလူငယ်တိုင်းပါဝင်နိုင်တဲ့ project ပေါ့နော
်ဟုတ်ပါတယ်
ဒီကတော့မြန်မာနိုင်ငံကဒီတက်ကလို့ကျောင်းသူကျောင်းသားတွေပဲလားတခြားဟိုအထက်တန်းတို့အလင်းတန်းတို့လူငယ်တွေရော
မပါဘူး University ပဲပေါ့နော် University မှာမှ undergraduate တွေပဲပေါ့နော် graduate မပါဘူးပေါ့
မဲခေါင်မြစ်ကျောင်းက6နိုင်ငံပေါ့နော်တခြားနိုင်ငံတွေရောသူတို့ဘယ်လိုမျိုးလုပ်နေကြလဲလူငယ်တွေသိအောင်လို့လေဒီလိုပြိုင်ပွဲတွေရှိတယ်ဒါမျိုးလုပ်ရအောင်ဆိုပြီးတော့
ခုဒီမြစ်မှာပေါ့နော်ကျွန်တော်တို့နိုင်ငံ6နိုင်ငံသလုံးမှာအဲတက္ကသိုလ်ပေါ့နော်ဒီမြန်မာပြည်တက္ကသိုလ်ရန်ကုန်တက္ကသိုလ်အဲ့မှာကျွန်တော်တို့ Youth Exchange Center ဆိုပြီးတော့ဖွင့်ဖို့ဝင်ကြီးကဏ္ဍကိုလည်းစတင်ထားပါပြီပြန်ကြလာပြီဆိုရင်ကျွန်တော်တို့ MOU ထိုးပြီးတော့မှ Youth Exchange Center ဆိုပြီးတော့ကျွန်တော်တို့ကဖွင့်ပါမယ်ဖွင့်တဲ့အခါကျောင်းသားတွေအကြားမှာပေါ့နော်ဒီလိုမျိုးပြိုင်ပွဲတွေရှိတယ်ဆိုရင်ဟာပို့ပြီးတော့ပြောနိုင်မယ်လို့ထင်နေရှင် Youth Exchange Center လုပ်ဖို့အတွက်ကဒီနေ့9နိုင်ငံစလုံးကိုအခုစီစဉ်ထားလိုက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပါလို့စတင်ထားပြီးပြီရည်ရွယ်ထားတာတော့ဇူလိုင်လမှာဒီနှစ်အတွက်ဒုတိယကြိမ်ပွဲရှိတယ်အဲ့ပွဲမှာအကုန်လုံးထိုးနိုင်ဖို့ဒီမှန်ထားပါတယ်ရှင
်ဒေါက်တာစိမ့်လက်အေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့မြေပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်
တော်ကင်မျိုးသက်ရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ12925ရို့မှာဖမ်းယူနိုင်ပါမယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်ကလက်ဆီကိုမြို့ကနယ်စပ်ဖြတ်စစ်ဆေးစခန်းကိုတွေ့ကြည့်ခဲ့ပါတယ်။နယ်စပ်စစ်ဆေးတပ်သားတွေအော်လစ်တော်မတ်တွေနဲ့ထရန့်အစိုးရဖွဲ့ဝင်တွေနဲ့ပြည်နေတဲ့ခါတည်းမှာသမ္မတထရန့်ကဒီဒေသတွေနယ်စပ်တိုင်းကာရနီနဲ့အပြင်ကလူတွေတိုက်ပြီးတဲ့ဝေမလောင်တာစီယာမှာတိုးတက်မှုတွေရနေပြီလို့မနေ့ကချေချွလိုက်ပါတယ်။သမ္မတထရန့်ကအမေရိကကိုလူတွေဝင်ရောက်လာကျင်တာကအကြောင်းနှစ်ချက်ရှိတယ်။တစ်ချက်ကတိုက်ပြီးကတကယ့်ကိုတိုးတက်လို့ဖြစ်ပြီးနောက်တစ်ချက်ကတော့မယုံမသားလှုပ်ရှားကြကြလို့ပါလို့ဆိုခဲ့ပါတယ်။အင်တာနက်နဲ့နှလုံးမြင်ပါတဲ့ကျိုးဘက်ကွန်ရက်ရှင်နာမည်ကြီးတဲ့ 5G နည်းပညာမျိုးဆက်ကိုတည်ဆောက်မဲ့ Huawei တရုတ်နည်းပညာကုမ္ပဏီကြီးကိုဝင်ခွင့်ပြုမယ်ဆိုရင်ရင်ဆိုင်ရမယ့်လုံခြုံရေးအန္တရာယ်လာလာသတိပေးချက်တွေကိုနိုင်ငံအတော်များများကဂရုမစိုက်ကြဘူးလို့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။အထူးသဖြင့်အမေရိကန်မှာမိတ်နိုင်ငံတွေရှိနေတဲ့အရှိတောင်အရှာကိုဒီလာလာကအတင်ရှားဥတည်နေပါတယ်။ Huawei ကုမ္ပဏီကြီးနဲ့အပြိုင်ဆိုင်ပူးပေါင်းပြီး 5G ကွန်ရက်နည်းပညာကိုလာမယ့်နှစ်တွေမှာမိတ်ဆက်ထုတ်လုပ်နိုင်ဖို့ဒီနိုင်ငံတွေကပြင်ဆင်နေကြတယ်လို့အမေရိကန်ကဆိုပါတယ်။အမေရိကတူသမရမိုက်ပန့်စ်ကဗင်နီဇွဲလားအစိုးရပိုင်းရေနံကုမ္ပဏီကတင်ပေါ်34စီးနဲ့ကျူးဘားနိုင်ငံကိုရေနံတင်ပို့နေတဲ့ဗင်နီဇွဲလားကုမ္ပဏီနှစ်ခုကိုစီးပွားရေးတက်ခတ်ပိတ်ဆို့လိုက်ပါတယ်။တူသမရပန့်စ်ကအခုလိုလုပ်ရတာကဒီရေနံတွေကိုဗင်နီဇွဲလားပြည်သူတွေကပိုင်ဆိုင်တာမို့ပါလို့ဆိုခဲ့ပါတယ်။အမေရိကန်နဲ့ဗင်နီဇွဲလားနိုင်ငံကြားတင်းမာမှုတွေရောချဖို့အတွက်တော့ဗင်နီဇွဲလားနိုင်ငံကဆွစ်ဇာလန်တရုတ်အနေနဲ့အမေရိကန်ကိုစားဆောင်ရွက်ပေးရေးသဘောတူညီချက်ကိုမနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အာဖဂန်ရေးဆိုင်ရာအမေရိကန်တပ်ထူးကိုယ်စားလှယ်ဆာမေခါလီဇတ်ဟာမနေ့ကပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုသွားပြီးထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံကအာဖဂန်ရေးဆွေးနွေးခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်ရင်ချင်းနိုင်ဖြစ်ပါတယ်။သမိုင်းဆိုင်ရာအင်ဂျင်နီယာရောကယ်ဗင်ဖော်လာဖြစ်ပါတယ်။ VOA အစီအစဉ်တွေကို
ဆိုင်းနိုမီတာ340 48တို့ကောင်နေထုံးလွှင့်ခဲ့တာပါ။တောရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.